အမေရိကန်မှာကွန်ဂရက်ဆက်တော်ကိုစီးနင်းဝင်ရောက်ခံခဲ့ရတာတစ်နှစ်ပြည့်ထိမ့်မှန်ခံနာကျင်းပရမှာဒီမိုကရေစီစင်တာမိုးရီကိုကာဝယ်ဆက်လျှောက်ဖို့အမေရိကန်တွေကိုတမန်ဂျိုးဘိုင်ဒန်ကတန်ကြားလိုက်ပါတယ
် What kind of nation are we going to be? Are we going to be a nation that accepts political violence as a norm?
နိုင်ငံရေးကျန်းသက်မှုကိုစံတစ်ခုဖြစ်လက်ခံထားတဲ့တိုင်းပြည်ဖြစ်လာတော့မှလားပြည်သူလူထုရဲ့တရားဝင်ဆန္ဒသဘောထားကိုရွေးကောက်ပွဲတာဝန်ရှိသူတွေကပါတီစွမ်းနဲ့ကြောင်းလဲတာကိုလက်ခံတဲ့တိုင်းပြည်ဖြစ်လာတော့မှလားဆိုပြီးလူတော်ကဂျာလာဘင်းနဲ့မင်ကောမှာသမ္မတဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်။2020ခုနှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရွေးကောက်ကသမ္မတဘိုင်ဒန်ကိုလူတော်မှာတရားဝင်တည်ပြုမဲ့အစီအစဉ်ကိုဟန်တာဖို့ဂျူပန်နဲ့အနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကသမ္မတဟောတော်နဲ့ဆက်ကိုထောက်ခံသူတွေကရဲရင်နဲ့အတားအဆီးကိုအင်အားလုံးရင်းနဲ့ဖျက်ချော်ပြီးလူတော်ကိုစီးနင်းကြတာပါ။လူငယ်တစ်နှစ်ကဖြစ်ဖြစ်ကြောင်းဒီမိုကရေစီစနစ်ဟာကျဆုံးတော့မယ်ဆိုပြီးတရုတ်ရုရှားတို့နိုင်ငံတွေကငင်လာကြတယ်လို့လည်းသမ္မတဘိုင်ဒန်ကမင်းကောမှာထပ်တင်းပြောဆိုသွားပါတယ်။ဆန်ကိုနာမည်တက်မပြောခဲ့ပေမဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့သမ္မတဟောင်းရဲ့ကြိုးပမ်းမှုတွေအောင်မြင်မှုမရခဲ့ပဲအမေရိကန်ရဲ့ဒီမိုကရေစီစနစ်ထိခိုက်ခဲ့တာကိုသမ္မတဘိုင်ဒန်ကအကြင်ကြီးထပ်တင်းပြောကြားသွားတာပါ။သမ္မတဟောင်းဆန်ကတော့လက်ရှိအစိုးရရဲ့မူဝါဒတွေပေါင်းအောင်ဖြစ်နေတာတွေကနေအာရုံလွှဲဖို့ကြိုးပမ်းတဲ့လုပ်ရည်အဖြစ်သမ္မတဘိုင်ဒန်မင်းကောပြောပြီးမှပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူငါးဦးတေဆုံး130ကျော်ဒဏ်ရာရခဲ့တဲ့လွတ်တော်ကိုစီးနင်းတက်ခတ်မှုနဲ့ဆက်နွယ်ပြီးလူပေါင်း925ရောက်လောက်ကိုရာဇဝတ်မှုတွေနဲ့အရေးယူထားပါတယ်